တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ9000ကျော်သွားပြီးတော့သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ပိုးကူးစက်ခဲ့သူတွေက11000လောက်ကတော့ပြန်လည်နေကောင်းသွားကြပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ခူဘေးပြည်နယ်မှာဒီကနေ့သေဆုံးသူ100ကျော်ရှိပါတယ်။ပိုးကူးစက်နေသူတွေ၊ရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းခူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာကြပါတယ်။တရုတ်နိုင်ငံပြင်ပမှာပိုးကူးဆက်သူအများဆုံးကိုတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခန့်အပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။အဲဒီ Diamond Princess သင်္ဘောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစ်စင်းနဲ့ကယ်ထုတ်ခဲ့ပါတယ်။ခီးသည်တွေကိုတယ်ဆောင်လာတဲ့ပထမလေယာဉ်ဟာဒီကနေ့တနင်္လာနေ့အစောပိုင်းကကယ်လီဖိုးနီးယားပြည်နယ်ထဲက Travis လေတပ်အခြေစိုက်စခန်းကိုရောက်ရှိလာပါတယ်။နောက်တစ်စင်းကလည်းTexas ပြည်နယ်က Lackland လေးတဲ့စခန်းကိုနိုင်ပိုင်းအကြာမှာပဲဆက်ရောက်ပါတယ်။အဲ့ဒီခီးသည်တွေထဲမှာ14ယောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေပြီမဲ့ရောဂါလက္ခဏာမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တခြားခီးသည်တွေနဲ့သူတို့ကိုတီးကြခွဲထားခဲ့ပါတယ်။တင်မောကြီးပေါ်ကနေပြန်ခေါ်လာတဲ့ American အားလုံးကိုတော့14ရက်တီးကြခွဲဆောင်ကြည့်မှာဖြစ်ပါတယ်။Diamond Princess စိန်ခန့်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးသူ69ယောက်ဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးဆက်နေသူဟာ454ယောက်ရှိသွားပါပြီ။အဲဒီတင်မောကြီးပေါ်မှာရှိနေတဲ့ Australia နိုင်ငံသားတွေကိုကယ်ထုတ်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ကနေဒါ၊ Italy ၊တောင်ကိုရီးယားနဲ့ Hong Kong ကလည်းသူတို့နိုင်ငံသားတွေကိုတင်မောပေါ်ကနေကယ်ထုတ်နိုင်ဖို့ပြင်ဆင်နေကြပါတယ်။